ကျမ်းမာတော်မူပါစတူတော်မောင်ရေခေါင်းဆောင်ဖြစ်တိုက်တဲ့သူတွေမှာလိုက်နာကျင့်သုံးရမယ့်အခြေခံအချက်တွေရှိပါတယ်။ယုံကြည်တတ်ဝင်စေခြင်းကိုယ်တိုင်နားလည်တတ်ကြွခြင်းတာဝန်ယူလိုစိတ်နဲ့တာဝန်ယူတတ်ခြင်းစံနမူနာပြနိုင်ခြင်းတာဝန်ရှာဖွေယူခြင်းတာဝန်ပေးအပ်ခြင်းမေတ္တာထားခြင်းနဲ့အသိပညာပေးခြင်းတို့ဆိုတာတွေပဲဖြစ်ပါတယ်။အဲ့ဒီမှာအဓိကအရေးကြီးဆုံးအချက်ကတာဝန်ယူလိုစိတ်နဲ့တာဝန်ယူတတ်ခြင်းပါပဲ။ပြီးကြတဲ့အဘက်ကဂျာနယ်တော်မှာသတင်းတစ်ပုဒ်ဖတ်လိုက်ရတယ်တိုင်ကြားသူမရှိသဖြင့်တရုတ်စေကံများကိုအရေးမြူနိုင်ခြင်းဖြစ်ကြောင်းကုသရေးဦးစီးဌာနညွှန်ချုပ်ပြောတဲ့ရန်ကုန်တိုင်းဒေသကြီးအတွင်းမှာတရားမဝင်တရုတ်စေကံတွေဖွင့်လှစ်ထားရှိနေမှုတွေရှိနေတယ်လို့လူမှုကွန်ရက်နဲ့သတင်းမီဒီယာတွေမှာပြန့်နှံ့နေပေမဲ့လည်းတိတိကျကျသတင်းပေးတိုင်ကြားတဲ့သူမရှိလို့အရေးယူလို့မရဘူးလို့သူကပြောသွားခဲ့ပါတယ်။သူကိုယ်တိုင်ပြောသွားခဲ့တာကဒီလိုလိုင်စင်မရှိတဲ့အခန်းတွေရှိတယ်ဆိုတာကြားတယ်။အဲ့ဒီစေကံတွေဟာတရားမဝင်ပါဘူး။ဒီလိုစေကောင်စီရဲ့မှတ်ပုံတွေမရှိဘဲလုပ်ရင်ပုဂ္ဂလိကကျမ်းမာရေးဥပဒေနဲ့ညှိစွန်းတယ်ကျွန်တော်တို့ကဘယ်နေရာမှာရှိတဲ့တိတိကျကျတိုင်ကြားမှအရေးယူလို့ရမှာမသေးကြရင်ပြောရခက်တယ်တဲ့ငါတော့ तू ပြောတာနားထောင်ပြီးတော်တော်လေးကိုစိတ်ကုံသွားမိပါတယ်ငါတူသူ့စကားတွေထဲမှာတာဝန်ယူမှုတာဝန်ခံမှုဆိုတဲ့ခေါင်းဆောင်ကောင်းတယောက်အုပ်ချုပ်သူတယောက်ရဲ့စိတ်နေစိတ်ထားကိုလုံးလုံးမတွေးခဲ့ရပါဘူးနောက်ပြီး तू ပြောခဲ့တဲ့စကားဟာတာဝန်ယူမှုမရှိတဲ့အပြင်ယုတ်တိယုတ်တာလည်းလုံးဝမကြပါဘူးဘာကြောင့်ဆိုစေကံတခန်းစည်းဆိုင်ဒီဇိုင်းဖွင့်တော်မယ်ဆိုရင်စီပင်နဲ့ကျမ်းမာရေးဝန်ကြီးဌာနကိုအရင်အကြောင်းကြားရပါတယ်။နေမြေလိုက်ဖွင့်ထားတဲ့ကျမ်းမာရေးဌာနကိုစေကံဖွင့်ခွင့်လိုင်စင်တင်ရပါတယ်။ကျမ်းမာရေးဌာနကဆရာဝန်ကြီးနဲ့တာဝန်ရှိသူတွေကအသစ်ဖွင့်မဲ့စေကံစည်းဆိုင်ကိုလူကိုယ်တိုင်လာရောက်စစ်ဆေးပြီးဌာနကသတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့ကိုက်ညီမှစေကံဖွင့်ခွင့်လိုင်စင်ကိုချပေးတာပါ။ကိုယ့်အပိုင်နေမြေထဲမှာစေကံဘယ်နှခုစေးဆိုင်ဘဏ္ဍဆိုင်ရှိတယ်ဆိုတာနယ်မြေအလိုက်ကျမ်းမာရေးဌာနကတာဝန်ရှိတဲ့သူတွေအတိအကျပါတယ်။အဲဒီလိုလိုင်စင်ကျဖို့တာဝန်ရှိတဲ့သူတွေလာရောက်စစ်ဆေးတဲ့အခါမှာစေးကန်းစေးဆိုင်ပိုင်ရှင်တွေကဌာနစေးကနေတဆင့်တာဝန်ရှိတဲ့သူတွေကိုပေးရအကမ်းရပါတယ်။ငါကိုယ်တိုင်စေးဆိုင်ဖွင့်ခဲ့ဘူးလို့အဲဒီအကြောင်းတွေကိုအသေးစိတ်သိခဲ့ပါတယ်ငါတူ။နောက်ပြီးအခုတရားမဝင်လာပြီးဖွင့်လက်ကုသနေတဲ့တရုတ်စေးကန်းတွေဟာမြို့စုံမြို့ပြားမှာကြောင်ကြိုကြောင်ကြားရက်ွက်ကလေးတွေမှာခိုးကြောင်ခိုးဝက်ဖွင့်နေတာမဟုတ်ပါဘူး။ရန်ကုန်မြို့လေကောင်တဲတဲမှာရှိတဲ့လတာပဲပဲတန်းဗဟန်းတို့လိုမြို့နယ်မျိုးမှာစိုင်ကြီးစိုင်ကောင်းတွေနဲ့စိုက်မုတ်ကြီးတွေဟီးထနေအောင်ထောင်ပြီးပေါ်ပေါ်တင်တင်ဖွင့်နေကြတာပါဒါအပြင်မြို့လေကောင်မှာပဲသူတို့စေကန်းကြော်ညာတွေကိုလက်ကန်းဆာတောင်တွေရိုက်နှိပ်ပြီးလမ်းသွားလမ်းလာတွေတွေ့သမျှလူတွေကိုအကုန်လိုက်ဖြန့်ဝင်နေတာပါနောက်ပြီးစာအုပ်စာဆောင်မဂဇင်းတွေနဲ့ဂျာနယ်တွေမှာသူတို့စေကန်းကစေကုသမှုနဲ့ဝန်ဆောင်မှုဘလို့ကောင်းကြောင်းအပတ်စဉ်လိပ်စာအတိအကျနဲ့ကြော်ညာနေကြတဲ့အပြင်ရုပ်မြင်သံကြားတွေကလည်းကြော်ညာတာတွေရှိကြပါတယ်ဒါကြောင့်ဒီစည်းကမ်းတွေအကြောင်းကိုရန်ကုန်မြို့နေပြည်သူတွေသာမကနယ်မြို့တွေမှာနေထိုင်ကြတဲ့ပြည်သူတွေပါတိကျကြားကြပါတယ်ဒါကိုတာဝန်အရှိဆုံးလူတွေကမတိကျမကြားကြပဲတိုင်တဲ့သူမရှိလို့အရေးယူလို့မရပါဘူးကျွန်တော်တို့ကဘယ်နေရာမှာရှိတယ်လို့တိတိကျကျတိုင်ကြားမှအရေးယူလို့ရမှာအတိကျမသိတော့ခက်တယ်လို့ပြောနေတာဟာအလွန်ပဲရှက်စရာကောင်းပြီးအလွန်ပဲတာဝန်မဲ့တဲ့ပြောစကားတွေဖြစ်နေပါတယ်ဒါကြောင့်လဲဒီကိစ္စနဲ့ပတ်သက်ပြီးမြမစားသုံးသူများတမကအတွင်ရေမူဦးမောင်မောင်ကဒါကလည်းစားသုံးသူအခွင့်အရေးကိုချိုးပေါက်ခံရတာပဲစားသုံးသူကိုအကာအကွယ်ပေးတယ်ဆိုတာတိုင်မှလုပ်ရတာမဟုတ်ဘူးကြိုတင်ကာကွယ်ပေးရတာတိုင်တဲ့သူရှိမှအရေးယူလို့ရမယ်တိုင်တဲ့အထိစောင့်နေမယ်ဆိုတာကျွန်တော်တို့အနေနဲ့လက်ခံလို့မရဘူးလို့ပြောသွားခဲ့ပါတယ်ငါထင်တာကတော့အဲ့ဒီကုသရေးဦးစီးဌာနကညွှန်ချုပ်ဟာအခုနာမည်ကျော်နေတဲ့66အကာကြီးအမှုနဲ့ရောသွားခဲ့ပုံရပါတယ်ဘာကြောင့်ဆိုတိုင်တဲ့သူရှိမှအရေးယူလို့ရမယ်လို့ပြောသွားခဲ့တာကိုဒါမှမဟုတ်တိုင်တဲ့သူရှိမှအပြင်တေတဲ့သူရှိမှအရေးယူမယ်ဆိုပြီးစောင့်နေတာလည်းဖြစ်နိုင်တာပဲ။ဘာကြောင့်ဆိုငါတို့မှာကတေတဲ့သူရှိမှအရေးထားထယူနေတဲ့အလေးထားတစ်ခုလိုဖြစ်နေခဲ့ပြီမဟုတ်လား။ချင်းနှင်းမြစ်ထဲမှာနင်းမြုပ်ခဲ့တဲ့ကရိုးရင်အောင်ဆိုးမိုးကြော်အဖြစ်ကိုပဲကြည့်။တေမထပြီးအရေးယူစီမင်းစည်းကမ်းတွေထုတ်လုပ်ခဲ့ကြတယ်မဟုတ်လား။မော်တော်ယာဉ်လိုင်းတွေမှာလည်းစပယ်ယာဒရိုင်ဘာတွေကခရီးသည်တွေကိုကိုထိလက်ရောက်ရိုက်နှက်ပြီးလူသေမှုဖြစ်မှအရေးယူစီမင်းစည်းကမ်းတွေထုတ်လုပ်ခဲ့ကြတယ်။ပြီးခဲ့တဲ့ဂျွန်လစနေရက်ကပဲစင်ကာပူမှာအိမ်အကူသွားလုပ်ခဲ့တဲ့မြန်မာအမျိုးသမီးကလေးတယောက်ဆက်ဆက်ထက်တိုက်ပေါက်ကနေခုန်ချပြီးကိုကိုကိုတေချောင်းကြံစီတဲ့အမှုဖြစ်ခဲ့တယ်။အဲ့ဒီတော့မှပဲဥရားဖားရားထပြီးနောက်ွယ်ကနေတရားမဝင်ပို့ပေးခဲ့တဲ့အေဂျင်စီကိုအပူတပြင်းလိုက်ရှာအရေးယူဖို့လုပ်တယ်။တကယ်ဆိုမဖြစ်ခင်ကတည်းကကြိုတင်ကာကွယ်ရမှာပါ။မြန်မာနိုင်ငံမှာနိုင်ငံရဲချောက်ကိုအလုတ်သွားလုပ်ဖို့အလုတ်ရှင်တွေနဲ့ဆက်သွယ်ပေးနေတဲ့တရားမဝင်အေဂျင်စီတွေအများကြီးရှိပါတယ်။ဒါကိုထိထိရောက်ရောက်စီစစ်ပြီးအရေးအယူအပြစ်ပေးတာတွေမလုပ်ခဲ့ကြဘူး။တရားဝင်စင်ကာပူကိုအိမ်အကူအယောက်130ဦးရေပို့ထားတယ်လို့ပဲစည်ရင်းရှိပေမဲ့တကယ်တမ်းစင်ကာပူမှာမြန်မာအိမ်အကူ4000ကျော်ရောက်နေပါတယ်။အခုမှအသေးအတန်မြန်မာအစိုးရကစင်ကာပူအစိုးရနဲ့ညှိနှိုင်းပြီး လေစိတ်မှာအလုတ်သမားစောင့်ကြည့်ရေးကောင်တာဖွင့်ဖို့ကြိုးစားနေပါတည်းငါတို့နိုင်ငံမှာကအရေးတကြီးအမှုကြီးတွေထထပြင်းမှအရေးယူစီမင်းစည်းကမ်းတွေထုတ်လုပ်နေကြတာအလေးချင်းတစ်ခုလို့ဖြစ်နေခဲ့ပါပြီအဲ့ဒီအကျင့်တွေကိုမြန်မာအစိုးရကအမြန်ပြုတ်ပြပြီးမဖြစ်ခင်ကတည်းကကြိုတင်ကာကွယ်သွားဖို့တိုက်တွန်းအကြံပြုပါတယ်ခုနကကုသရေးဦးစီးဌာနကညွှန်ချုပ်ပြောသွားခဲ့တယ်လို့တိုင်မအရေးယူမယ်ဆိုတဲ့တာဝန်မဲ့စကားမျိုးပြုမှုမျိုးမပြောမိမပြုမိစေဖို့နဲ့ကိုယ့်လုပ်ငန်းအပေါ်မှာတာဝန်ယူခြင်းနဲ့စိတ်တာဝန်ခံတဲ့အလေးထားမျိုးပြုစုပြောထောင်ကြပါလို့ပြောရင်ဒီတစ်ပတ်အတွက်နှိကုံချုပ်လိုက်ပါစေမင်းလည်းကိုယ့်ကိုယ်ကိုတာဝန်ယူတာဝန်ခံနိုင်တဲ့နိုင်ငံအသားကောင်လူငယ်တစ်ယောက်ဖြစ်အောင်ကြိုးစားနေထိုင်ပါလို့ဆုတောင်းပေးလိုက်ပါရယ်ကွယ်ချစ်လာစွာသောမင်းရဲ့အဖစန်နီဦး